ဗီယက်နမ်နိုင်ငံကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်ပွားမှုမှာအဓိကနေရာဖြစ်တဲ့ဟိုချီမင်းမြို့တော်မှာတင်းကျပ်တဲ့ပိတ်ပင်ကန့်သတ်ချက်တွေချထားခဲ့တာကနေလာမယ့်စက်တင်ဘာလ15ရက်နေ့ကစပြီးစီးပွားရေးလုပ်ငန်းတွေပြန်လည်ပတ်ဖို့အဆိုပြုတင်ပြထားပါတယ်။ Zero COVID-19 ဆိုတဲ့ကိုဗစ်ထိန်းချုပ်ရေးမဟာဗျူဟာကနေပြောင်းလဲလုပ်ဖို့မြို့တော်အုပ်ချုပ်ရေးအဖွဲ့ရဲ့အဆိုပြုချက်မူကြမ်းထဲမှာလို့ဖော်ပြထားတာပါ။လူဦးရေ9000ရှိတဲ့ဟိုချီမင်းမြို့တော်မှာဒေသခံတွေအားလုံးကိုဒီနှစ်ကမှကိုဗစ်ကာကွယ်ဆေးအပြည့်အဝထိုးပေးဖို့ညီမန်းထားတယ်ဆိုတာ Riders သတင်းဌာနကကြီးပွင့်ရခဲ့တဲ့အဆိုပြုချက်မူကြမ်းထဲမှာဖော်ပြထားပြီးအတည်ပြုချက်တော့မရသေးပါဘူး။Delta COVID မျိုးကွန်းနဲ့ရင်ဆိုင်နေရတဲ့ဒီလင်ကနိုင်ငံမှာတက်ကြီးရွယ်တွေအားလုံးကိုကာကွယ်ဆေးအပြည့်အဝထိုးပေးနေတာအပိတ္တကဏ္ဍီတာနဲ့အမျှအသက်20ဝန်းကျင်တွေကိုကာကွယ်ဆေးစထိုးပေးနေပါပြီ။အသက်20ကနေ30အရွယ်လူဦးရေ 3.8 သန်းရှိပြီးသူတို့ကိုကာကွယ်ဆေးထိုးပေးတာအော်တိုဘာလမကုန်ခင်ပြီးဆုံးမှုစီစဉ်ထားတယ်လို့ဒီလင်ကကျန်းမာရေးဌာနကပြောပါတယ်။